ရှုပြောင်းချေချနေတိုင်းသူများကူညီပေးရေးဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာဂရင်းတရ20ဆန်း COVID-19 ရောဂါဆိုင်ရာကျန်းမာရေးဘုဒ္ဓနာတစ်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲဒီဘုဒ္ဓနာမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွေ့တိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီး COVID-19 ရောဂါလူနယ်တွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားကလေးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေနဲ့အညီဒုက္ခသည်အများအပြားနေထိုင်တဲ့ကောက်ဆက်ပဇာခရိုင်နဲ့ COVID-19 တုံ့ပြန်ရေးပြင်ဆင်တဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးဖွင့်လှစ်ခဲ့တဲ့ကျန်းမာရေးဌာနတွေမှာဆိုရင်အခုအခါ IMO ကတည်ဆောက်ခဲ့တဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးဌာနတွေမှာအလဲအလတ်နဲ့အသေးအတန်လူနာ130ကိုတစ်ချိန်တည်းလက်ခံကူတာပေးသွားနိုင်ပြီဖြစ်ပါတယ်။ IOM ကတည်ဆောက်ပေးခဲ့တဲ့ကျန်းမာရေးဌာနတွေမှာ COVID-19 ကူးစက်ခံရသူဒေသခံတွေရောတက်ကနက်နဲ့ Ultra နယ်မြေကဒုက္ခသည်တွေကိုပါကူတာပေးသွားမှာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ရာကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာဆွေရကရိုဟင်ဂျာ3ဦးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်တပ်လက်ခံမယ်လို့ကြေညာထားပါတယ်ခင်ဗျ။